မင်္ဂလာပါရှင်။ VOA America တန်ရဲ့2019ခုနှစ်နိုဝင်ဘာလ17ရက်အစီအစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်မှာဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲအတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်။ရိုဟင်ဂျာတွေကိုလူမျိုးစုံတပ်ဖြတ်မှုနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားစွဲလိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကြေညာပေးပါမယ်ရှင်
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းပါလေးထဲမှာတော့ဒီကနေ့ကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့စစ်မှုထမ်းဟောင်းများနေမှာဒုတိယကမ္ဘာစစ်တွင်းကစစ်မှုထမ်းခဲ့တဲ့အမျိုးသမီးစစ်သည်တဦးရဲ့အမှတ်တရပြောစကားကိုအခုလိုနားဆင်နိုင်ပါတယ်။
I can put to it. I was meant to join the Air Force. I don't know whether you say divine guidance or what, but it was
အမျိုးသမီးတယောက်အနေနဲ့အခက်အခဲတွေကစစ်မှုထမ်းခဲ့ပုံကိုနားဆင်ကြရမှာဖြစ်တယ်လို့အမေရိကန်သမ္မတကိုအရေးယူရေးမယူရေးပါတီနှစ်ရက်ရဲ့အခြေတင်ဖြစ်နေကြတဲ့အပေါ်မှာမဲဆန္ဒရှင်တွေကရောဘယ်လိုသဘောထားကြသလဲဆိုတာကိုလည်းနားဆင်ကြရဖို့ရှိပါရဲ့ရှင်။အဲဒီနောက်ထိုင်းနိုင်ငံသားခံထားတဲ့ကရင်တက်ကြွလှုပ်ရှားသူတယောက်အသက်ခံကြရတဲ့အမှုကိုတရားစွဲဆိုဖို့အခုထိုင်းအထူးစုံစမ်းရေးဌာနကတရားရုံးကိုဥတိုက်လျှောက်ထားလိုက်ပြီးဆိုတာကိုလည်းပြောပြပေးသွားမှာပါရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲအတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်။လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေချင်းအဲ့ဒီနားကိုကတ်လာတဲ့နောက်တယောက်ကိုရဲကအနီးခံတနက်နဲ့ဖြစ်လိုက်တဲ့ဗီဒီယိုလည်းပြန့်နှံ့နေပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြတာမှာတော့ရဲအရာရှိကသူ့တနက်ကိုလူယူမှစိုးရိမ်လို့ပစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခဲ့ရသူကပြောကြပါတယ်။ရံပတ်နေရာကိုတနက်ထိမှန်ခဲ့တဲ့အသက်22နှစ်အရွယ်ဆန္ဒပြသူစေးယုံမှခွဲစိတ်ကုသခံခဲ့ရပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့စေးယုံကပြောပါတယ်။ဒီကနေ့ဆန္ဒပြပွဲတွေအတွင်းပြည်မာကြီးအစိုးရကိုထောက်ခံပုံရတဲ့လူတယောက်ကလည်းသူ့ကိုယ်သူမိရှို့ခဲ့လို့စေးယုံတင်ခဲ့ရပါတယ်။ဒီကနေ့ဆန္ဒပြသူတွေဟာမိရထားလမ်းတွေ၊ကားလမ်းတွေကိုပိတ်ဆို့တားဆီးခဲ့ပါတယ်။ဟောင်ကောင်မှာဆန္ဒပြမှုတွေဟာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်ကပြောကြားခဲ့ပါတယ်။ဒီကနေ့အကြမ်းဖက်ဆန္ဒပြမှုတွေကြောင့်ထိခိုက်ဒဏ်ရာရသူ60ထက်မနည်းရှိတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူးလမ်ကပြောကြားသွားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြပွဲအတွင်းကားပါကင်အမြင့်ကနေပြုတ်ကျခဲ့ပုံရတဲ့ဆန္ဒပြသူတယောက်တောက်ကြနေကတေဆုံးခဲ့ပြီးတဲ့နောက်ဒီစနစ်တနင်္ဂနွေရုံးပိတ်ရက်မှာဆန္ဒပြသူတွေပုံများလာခဲ့ပါတယ်။ဒီကနေ့အလုံသမားတွေအားလုံးကိုထွေထွေသပိတ်မှောက်ကြဖို့အတွက်ဒီမိုကရေစီလှုပ်ရှားသူတွေကဆော်ဩပြီးဆန္ဒပြနေကြတာပါ။ဟောင်ကောင်မှာတရုတ်ပြည်မှာကြီးအစိုးရရဲ့လွှမ်းမိုးထိန်းချုပ်မှုပုံများလာနေတယ်လို့ဆိုပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေဖြစ်နေတာ၅လကြာရှိနေပါပြီ။
ဩစတြေးလျနိုင်ငံ New South Wales နဲ့ Queensland ပြည်နယ်တွေမှာတော်မီတွေနေရာတော်များမှာလောင်ကျွမ်းနေတာကြောင့်အန္တရာယ်ရှိတဲ့အဆင့်သတိပေးချက်တွေကိုအစိုးရအရာရှိတွေကထုတ်ပြန်ထားပါတယ်။ New South Wales ပြည်နယ်မှာဒီပြည်နယ်ဝန်ကြီးချုပ်ကဒီကနေ့ပဲအရေးပေါ်အခြေအနေကြေညာပါတယ်။ဒီလိုကြေညာလိုက်တဲ့အတွက်မိသက်ဝန်ထမ်းတွေအနေနဲ့အစိုးရပိုင်းပစ္စည်းတွေကိုကာကွယ်ပေးတာ၊ဒေသခံတွေကိုနေရာကနေမဖြစ်မနေရွှေ့ပြောင်းခိုင်းတာ၊လမ်းမတွေပိတ်ပြီးလျှက်စစ်မီးနဲ့ရေဖြန့်ဝေမှုဖျက်တောက်တာတွေကိုလုံဆောင်ဝင်ရမှာဖြစ်ပြီးတော့ဒီအရေးပေါ်ကြေညာချက်ကိုတော့အနည်းဆုံးသတင်းတစ်ပတ်လောက်ထိထားရှိမှာပါ။ New South Wales ပြည်နယ်အတွင်းတော်မီလောင်ကျွမ်းမှုပေါင်းက60ကျော်ရှိနေပြီးတော့ဒီထဲကတဝက်ကျော်လောက်ကိုမီးမထိန်နိုင်သေးဘူးလို့မြို့ပြမိသက်ဌာနကကော်မရှင်နာမင်း Shane Fitzsimmons ကပြောပါတယ်။ဒီထဲကတော်မီ10ခုကိုတော့စောင့်ကြည့်ပြီးလိုအပ်ရင်ချက်ချင်းတုံ့ပြန်မှုသတိပေးအစ်စ်မှာတတ်မှတ်ထားတယ်လို့မနေ့ကနေဒီနေ့ရာသီဥတုအခြေအနေတွေအရပို့ပြီးတော့စိုးလာနိုင်ပွဲရှိနေတာကြောင့်လည်းဒီပြည်내မြောက်ပိုင်းမှာသတိပေးချက်အဆင့်တိုတတ်မှတ်နိုင်တဲ့အကြောင်းကော်မရှင်နာမင်းကပြောပါတယ်။မနေ့ပြန်အင်္ဂါနေ့မှာရာသီဥတုပို့ပူပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်လည်းတော်မီအခြေအနေပို့ပြီးတော့စိုးလာနိုင်ပွဲရှိနေပါတယ်။ New South Wales ပြည်내မှာပြီးခဲ့တဲ့တောက်ကြံလေးကစလို့တော်မီကြောင့်သိဆုံးသူကတော့3ဦးရှိနေပြီးလူနေအင်ဂျင်150ကျော်မိလောင်ပျက်စီးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပြောထားပါတယ်ရှင်
။ American သမ္မတပေါ်စုံစမ်းနေတဲ့ Outlook Dot Company တွေမှာအခုသတင်းပတ်ထဲတကဖွင့်ကြားနာပွဲတွေလုပ်ဖို့ရှိနေတယ်မှာပဲ။ဒီစုံစမ်းမှုတွေဟာရှက်စရာလက်မခံနိုင်စရာဖြစ်တယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Democrat အမတ်တွေဟာ Republican အမတ်တွေဘက်ကမေးခွန်းထုတ်ချင်သူတွေကိုတော့ထောက်ခွင့်မပြုဘူးလို့လည်းသမ္မတကဆိုခဲ့ပါတယ်။စုံစမ်းမှုတွေကိုဥဆောင်နေတဲ့ Outlook Dot Company ဥက္ကဋ္ဌ Adam Schiff ဟာခြားစားနေတဲ့နိုင်ငံရေးသမားဖြစ်တဲ့အိမ်ယူတော်တာဝန်ရှိသူတွေကိုမေးခွန်းတွေလာရောက်ဖြေဆိုဖို့ပြောနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာအပြစ်မရှိအပြစ်ချနေသူဖြစ်တယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားခဲ့ပါတယ်။ရှစ်ဖာသမ္မတ အိမ်ယူတော်ရှိနေတဲ့သူတို့ဘက်ကတောင်းနေတဲ့တပ်တွေတယောက်ကိုမှလာရောက်ဖြေဆိုခွင့်မပေးဘူးလို့လဲ Twitter လူမှုကွန်ရက်ပေါ်မှာသမ္မတကရေးသားပါတယ်။အောက်လွှတ်တော်မှာအတည်ပြုထားတဲ့သမ္မတကိုတရားစွဲတဲ့မတဲ့စုံစမ်းမှုစီးပင်းတွေထဲမှာတော့အောက်လွှတ်တော်တရားရေးကော်မတီကနေဘလို့အမှုမျိုးနဲ့တရားစွဲမလဲဆိုတာစဉ်းစားပြီးဆိုရင်တော့သမ္မတရဲ့ဥပဒေအကျိုးဆောင်တွေလွှတ်တော်မှာလာရောက်ကိုစားပြုနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ထောက်လိုင်းရေးကော်မတီမှာပုံထိုးနေစတင်မဲ့ကြားနာပွဲတွေမှာတော့ကိုစားပြုနိုင်မယ်လို့သတ်မှတ်ချက်မပါပါဘူး။ပုံထုံးနေကြရင်နိုင်ငံသားရေးဌာနကဝါရင်တန်တမန်ဝီလျံတေးလာနဲ့ဂျော့ရှ်ကန်တို့တကပွင့်ကျားနာပွဲမှာလွှတ်တော်အမတ်တွေရဲ့မိကွန်းကိုလာရောက်ဖြေကြားကြဖို့ရှိနေပါတယ်။ဒမရာထရမ့်ဟာသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက်ယူကရိန်းကိုပေးဖို့ရှိတဲ့စီးရဲထောက်ပံ့တွေကိုမပေးဘဲယူကရိန်းဒမရာပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းမှဖြစ်ပါတယ်
။ဘိုလီးဗီးယားနိုင်ငံမှာပြည်ရဲလာရွေးကောက်ပွဲမဲမတမာမှုတွေကိုမကျေနပ်လို့ကန့်ကွက်ကြတဲ့ဆန္ဒပြပွဲတွေဇင်းပတ်နဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်တမရာအီဗိုမိုရာလက်စ်ကသူရာထူးကနေနှုတ်ထွက်မဲ့အကြောင်းကိုတနင်္ဂနွေနေ့ကနိုင်ငံတော်ရုပ်သံမီးကွန်မှာကြေညာသွားပါတယ်။တမရာမိုရာလက်စ်ပုတ်ခါတီကအနိုင်ရခဲ့တဲ့အောက်တိုဘာလ20ရက်ရွေးကောက်ပွဲမဲဆင်းတွေကိုအမေရိကန်နိုင်ငံများအဖွဲ့ OAS ကပြန်လည်စစ်စစ်ပြီးထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒီရွေးကောက်ပွဲသစ်တွေကျင်းပဖို့ကိုလည်းတမရာကမနေ့ကအစောပိုင်းမှာသဘောတူခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေအတွင်းနေရာတိုင်းနှီးပါလိုလိုမှာမဲမတ်တမာမှုတွေရှိခဲ့တာကို OAS စောင့်ကြည့်အဖွဲ့ကတွေ့ခဲ့တာပါ။ OAS အဖွဲ့ထုတ်ပြန်ချက်ထွက်လာပြီးတော့နိုင်ငံပိုင်အတွင်းမှာပဲဘိုလီးဗီးယားနိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး William Scaliman ကတော့ရွေးကောက်ပွဲတစ်တွေကျင်းပရုံနဲ့မလုံလောက်ဘူးလို့ပြောပါရယ်။နိုင်ငံအတွင်းပြဿနာတွေကိုလေ့လာဆန်းစစ်ပြီးတဲ့နောက်မှာဘိုလီးဗီးယားပြည်သူတွေကောင်းကျိုးအတွက်နိုင်ငံတွင်းငြိမ်းချမ်းမှုနဲ့တည်ငြိမ်မှုပြန်လည်တည်ဆောက်နိုင်ဖို့သမရအနေနဲ့ယာရုကနေနှုတ်ထွက်ပေးရလိမ့်မယ်လို့ဗိုလ်ချုပ်ကြီး Scalimanကပြောပါရယ်။အခုလိုစစ်တပ်အကြီးအကဲရဲ့ပြောဆိုချက်နဲ့ OAS အဖွဲ့ရဲ့ထုတ်ပြန်ချက်တွေကြောင့်ရွေးကောက်ပွဲဆိုင်ရာအမြင့်ဆုံးတရားရုံးအကြီးအကဲနဲ့အတူအကြီးတန်းအစိုးရဝန်ကြီးတချို့လည်းယာရုကနှုတ်ထွက်သွားပါတယ်။ဘိုလီးဗီးယားနိုင်ငံမှာရွေးကောက်ပွဲသစ်ပြန်ကျင်းပမယ့်ဆုံးဖြတ်ချက်ကိုအမေရိကန်အစိုးရကလည်းကြိုးဆိုပါတယ်။ပြည်သူတွေရဲ့စံနာနဲ့ပြည်သူကိုယ်စားလှယ်တွေရွေးကောက်တင်မြောက်တဲ့မှန်ကန်တဲ့ဒီမိုကရေစီလုပ်ငန်းစဉ်ဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲစနစ်တည်းရဲ့ပြန်လည်တည်ထွင်ရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက Twitter လူမှုကွန်ရက်ကနေတစ်စစ်ပြောကြားခဲ့ပါတယ်ရှင်။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1863ညလိုက်တိုမီတာ19 kHz 1556ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံကိုကမ်ဘီယာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှတရားစွဲလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်မသွားသွားအောင်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်လုပ်ခဲ့တာဟာနိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုဒါစီရဲ့သဘောတူညီချက်ကိုချိုးဖောက်တာဆိုပြီးအနောက်အာဖရိကကမွတ်စလင်အများစုနေထိုင်တဲ့ကမ်ဘီယာနိုင်ငံကနေအဖွဲ့ဝင်58နိုင်ငံပါတဲ့အစ္စလာမ်နိုင်ငံများကောင်စီ OIC ကိုစားမြန်မာနိုင်ငံကိုတရားစွဲတာဖြစ်ပါတယ်။စာမျက်နှာ46မျက်နှာပါတဲ့တရားရုံးလျှောက်ထားချက်ထဲမှာရခိုင်ပြည်နယ်ထဲမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုမတိုင်းကျင့်မှုနဲ့လူမှုအတိုင်းဝိုင်းတွေကိုဖျက်ဆီးမှုတွေနဲ့ဆွဆွဲထားပါတယ်။ ICJ ရဲ့သတ်မှတ်ချက်တွေအရအဖွဲ့ဝင်နိုင်ငံတစ်ခုကတခြားနိုင်ငံတစ်ခုဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တယ်လို့ဆိုပြီးတရားစွဲဆိုနိုင်ပါတယ်။အခုအမှုမှာတော့လူမျိုးလုံးတပ်ဖြတ်မှုကာကွယ်တားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာ1948ခုနှစ်ပြည်ရင်းနဲ့တရားစွဲတာဖြစ်ပါတယ်။အခု ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတုံ့ပြန်ချက်တစုံတရာမရှိသေးပါဘူး။နိုင်ငံကရာဇဝတ်တရားရုံး ICC ကကုလသမဂ္ဂအထွေထွေညီလာခံမှာမကြာခင်ကတင်သွင်းတဲ့2019အစီရင်ခံစာထဲမှာလည်းရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို ICC ကလက်ခံစီးစစ်နေပြီလို့ဖော်ပြထားပါတယ်။ရိုဟင်ဂျာအတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့မြန်မာအရေးကို ICC ဘက်ကကင်တွယ်လှုပ်ဆောင်တာတွေကိုပယ်ချပါတယ်။ICC ရှေ့နေတွေဘက်ကဆွဆွဲထားတဲ့ရိုဟင်ဂျာတွေကိုအတရားဓမ္မမောင်းထုတ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းအခြေအမြစ်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးက VOA ကိုပြောကြားခဲ့ပါတယ်
။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာဒီနေ့မျိုးရိုးမျိုးတွေပြန်လည်ပိမ့်ပိတ်ထူထပ်လာတာကြောင့်ရုပ်ဖွင့်ရဲ့အလုပ်ပြန်တက်ကြတဲ့သူတွေအနေရှိတဲ့ညဉ့်ညမ်းတဲ့လေကိုရှူရင်းလုပ်ငန်းခွင်တွေကိုသွားနေကြရပါတယ်။ပြည်ထောင်စုသတင်းပတ်ကောင်ကလေထုအခြေအနေအနည်းငယ်ပြန်ကောင်းလာခဲ့ပြီးရာသီဥတုသာသာရရာပြန်ဖြစ်ခဲ့ပြီးတဲ့နောက်မှာပဲဒီကနေ့တခါမီးခိုးမှုတွေပြန်ထူလာတာပါ။နယူးဒေလီအမေရိကန်တန်ယုံရဲ့လေထုအတိုက်အရေးအသွေးတိုင်းတာချက်အရဒေသစံတော်ချိန်မနက်6နာရီခွဲမှာလေထုညဉ့်ညမ်းမှုဟာလူတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်လောက်တဲ့အထိဆိုးဝါးနေတဲ့အကြောင်းထုတ်ပြန်ထားပါတယ်။အပူချိန်နဲ့လေထုထဲမှာပါတဲ့အမှုန်တွေကလေထုကိုပုံမသိသိစေပြီးညဉ့်ညမ်းမှုဖြစ်စေတာကြောင့်လေထုရဲ့အရေးအသွေးကိုပိုပြီးဆိုးဝါးစေတာဖြစ်တယ်လို့နယူးဒေလီအခြေစိုက် NGO အဖွဲ့တစ်ခုဖြစ်တဲ့သဘာဝပတ်ဝန်းကျင်နဲ့သိပ္ပံစင်တာက ကြီးတန်းစီမံကိန်းမန်နေဂျာဖီဗက်ချတ်တူပတ်ချီကပြောပါရယ်လူရေတန်း20လောက်ရှိတဲ့နယူးဒယ်လီမြို့မှာကိုပိုင်ကားသုံးပြမှုတွေကိုဒီလ15ရက်နေ့အထိမြို့တော်ဆွေရကကန့်သက်ထားပြီးကားလိုင်စင်နံပါတ်စုံမခန်းအပေါ်မှာမူတည်ပြီးတော့တရက်စီအလှည့်ကျမောင်းတင်ဖို့ညွှန်ကြားထားပါရယ်ရှင်
ကမ္ဘောဒီးယားတိုက်ခိုက်နိုင်ငံရေးကောင်ဆောင်ကမ်ဆွန်ခါအပေါ်နေအခြေချုပ်ချထားတာကိုအာဏာပိုင်တွေဖယ်ရှားပေးလိုက်ပြီးတဲ့နောက်စနမ်းမိန်မျိုးတော်ကသူ့ရဲ့နေအိမ်မှာကမ္ဘောဒီးယားဆိုင်ရာအမေရိကန်နဲ့ပြင်သစ်တပ်မတ်ကြီးတွေတွားရောက်တွေ့ဆုံခဲ့ကြပါတယ်။အခုလိုတိုက်ခိုက်ကောင်ဆောင်ကမ်ဆွန်ခါကိုပြန်လွှတ်ပေးခဲ့တဲ့အပေါ်အမေရိကန်တပ်မတ်ကြီး W. Patrick Murphy ကအခုလိုလွှတ်ပေးတဲ့အပေါ်ကြော်ဆိုခဲ့ပြီးတော့ဖမ်းဆီးထောင်ချထားတဲ့တခြားအတိုက်ခိုက်ဒါဇင်နဲ့ချီကိုလည်းပြန်လွှတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။နေအိမ်ချင်းချုပ်ကနေလွတ်လာတဲ့တိုက်ခိုက်ကောင်ဆောင်ကိုကမ္ဘောဒီးယားဆိုင်ရာပြင်သစ်တပ်မတ်ကြီးဒီဘာဝင်ဘင်းကလည်းဆော့ပိုင်းကလာရောက်တွေ့ဆုံခဲ့တာမှာကျမ်းမာရေးနဲ့ကိုရီးယားကိုတာကိစ္စတွေအပြင်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ကမ်ဆွန်ခွားရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ဒီမဲ့နိုင်ငံမှာအောက်တိုဘာလကစတင်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်လို့အစိုးရအနေနဲ့တိကျထင်ရှားတဲ့ရလဒ်ပြနိုင်တဲ့အထိတုံ့ပြန်ဆောင်ရွက်မှုတွေကိုအချိန်မီလှုပ်ဆောင်ပြဖို့လိုအပ်နေပြီလို့ UN နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMI ကတနင်္ဂနွေနေ့ကသတိပေးလိုက်ပါတယ်။အောက်တိုဘာလ၁ရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းထားတဲ့ဆန္ဒပြသူတွေကိုတပတ်အတွင်းပြန်လွှတ်ပေးဖို့နဲ့ဒီဆန္ဒပြသူတွေကိုအင်အားသုံးနေနေခဲ့တဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့လဲကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲဆိုင်ရာပြင်ပြောင်းလဲရေးအခြေခံလုပ်ငန်းစဉ်နဲ့အစိုးရခေါင်းဆောင်ပိုင်းအကျင့်ပြတ်ချစားမှုတွေကိုအရေးယူဆောင်ရွက်နိုင်မဲ့အခြေခံလုပ်ငန်းစဉ်တွေကိုလာမဲ့သတင်းနှစ်ပတ်အတွင်းအပြည့်အစုံချမှတ်ဖို့လဲကုလသမဂ္ဂကတိုက်တွန်းချပါတယ်ရှင
်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေကိုဇက်တိုက်နှာစင်ကြရပါမယ်။အမေရိကန်ပြည်ထောင်စုမှလွန်ခဲ့တဲ့25နှစ်ကဆိုရင်အမျိုးသမီးတွေဟာစစ်လေရင်တွေနဲ့တန်ချက်ကတင့်ကားတွေမောင်းနှင်ခွင့်မရှိပါဘူး။အမျိုးသမီးတွေဟာမျိုးဆက်တွေနဲ့ချီးပြီးကိုယ်ခန္ဓာအနေထားနဲ့ယဉ်ကျေးမှုဓလေ့ထုံစံစတဲ့အတားအဆီးတွေရှိတဲ့ကြားကပဲစစ်တပ်ထံမှဝင်ပြီးတော့တာဝန်ထမ်းဆောင်ခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ပြန်အမျိုးသမီးကြီးတယောက်ကတော့တစ်ချိန်ကသူမဖြစ်နိုင်ဘူးလို့ထင်ခဲ့တဲ့သူ့ရဲ့စိတ်ကူးရင်အိမ်မက်ကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ VOA ကိုပြောပြပါတယ်။သတင်းတောက်လူလီယာလာမိုလန်ကိုပေးပို့ထားတဲ့သတင်းလွှာကိုဒေါခင်စိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။အသက်62နှစ်အရွယ်ရှိပြီဖြစ်တဲ့ Libby Haynes ဟာငငယ်ကလေးတည်းကလေးမြန်ကိုသူ့အမျက်တနိုးကြိုက်နှစ်တက်ခဲ့တာပါတဲ့သူ့ရဲ့အမေကသူ့ရဲ့18နှစ်ပြည့်မွေးနေ့မှာမွေးနေ့လက်ဆောင်$10ပေးတော့သူဘာလုပ်ရမလဲဆိုတာသူသိပါတယ်လို့ဆိုပါတယ
် And had a flying lesson I spent $6 to rent a paper cup for an hour
လေးမောင်တင်တန်းတောင်းတက်လိုက်တာပေါ့တဲ့ Piper Club ဆိုတဲ့လေးမောင်တင်တန်းကျောင်းမှာတနာရီကို $6ပေးရတယ်လေ$3ကိုတော့တင်ပေးတဲ့ဆရာကိုပေးရတာပေါ့$1ကတော့မှတ်ပုံတင်စင်ရင်အတွက်ပေးခဲ့ရတာပေါ့လို့ပြောသွားတာပါလီဘီဟာ1945ခုနှစ်ကျတော့ Civil Air Patrol Cadet Program မြို့ပြလေကြောင်းထင်းပြင်းရေးအရာရှိလောင်းတင်နန်းတက်ပြီးတဲ့နောက်လေတပ်မှာသူနာပြုအလုပ်ရရှိခဲ့ပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးသွားပြီမဲ့လီဘီကလေရင်မောင်းဖို့ပဲဆုံးဖြတ်ခဲ့ပါတယ်တဲ့
Then I just have a very very strongcalling it's the only name I can put to it
သူစိတ်ထဲမှာစွဲလန်းနေတဲ့အတန်ကတော့တန်နေပါပြီလေးရက်သေးကိုပြန်ဝင်ဖို့စိတ်အားထက်သန်ခဲ့တယ်လို့ဆိုပါတယ်တမာဒီဝနတ်ကောင်းနတ်မြတ်တွေကစောင့်မတာပဲလို့ပြောရမလားတော့မသိပါဘူးတဲ့ဒါပေမဲ့သူ့ဘဝမှာအကောင်းဆုံးဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့ပြောသွားတာပါအမေရိကန်စစ်တပ်က1982ခုနှစ်ကျမှမျိုးသမီးတွေကိုစစ်တပ်ထဲမှာစစ်ရေးတာဝန်ထမ်းဆောင်ခွင့်ပေးခဲ့ပြီးမြင့် Libby Haynes ကတော့အဲ့ဒီမတိုင်ခင်ကလေးကလေတပ်ထဲမှာ aerographer လို့ခေါ်တဲ့လေကြောင်းပြတာဝန်ထမ်းဆောင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမျိုးပြလေကြောင်းထင်းသိမ်းရေးအဖွဲ့မှလည်းတာဝန်ယူရင်းကိုပိုင်လေရင်အသေးလေးတစ်စီးကိုဝန်ထမ်းခဲ့ပါတယ်။အလုပ်အားတဲ့အခါမှာသူကအဲ့ဒီကိုပိုင်လေရင်ငယ်လေးကိုမောင်းပြီးအိမ်ပြန်နေကြပါလေတဲ့
။ And I was still have a student license when I bought this
PG23 ရင်းအသေးစားလေးကိုဝယ်တော့ကသူ့မှာအမောင့်တင်လိုက်စင်ပဲရှိသေးတယ်လို့ပြောတာပါအဲ့ဒီလေးရင်းကဒေါ်လာ500ပေးရပါတယ်တဲ့သူ့ရဲ့လက2လစာကုန်သွားပါတယ်လို့ပြောသွားတာပါ Libby Haynes ကသူဝန္ဒနာပါမြတ်နိုးတဲ့လေးရင်းမောင်းအလုပ်ကိုလှုပ်ရလို့ကျေနပ်ရတယ်လို့သူ့ရဲ့ခင်မွန်းငယ်ကလေးလေးရင်းမှုတယောက်ဖြစ်နေလေတော့အတိုင်းထက်အလွန်ပါပဲတဲ့ဒါပေမဲ့သူကိုဝင်ရှိလာတဲ့အချိန်မှာလုတ်ဖို့ကင်ပက်တယောက်ကသတင်းပို့လိုက်တဲ့အတွက်သူ့ကိုအလုပ်ကအနားပေးလိုက်ပါတယ်ဒါပုဂ္ဂိုလ်ရေးတိုက်ခိုက်တာမဟုတ်ဘူးလို့အမေရိကန်မျိုးသမီးစစ်မှုရမ်းများအမှတ်တရအထိတ်မှတ်အဖွဲ့ရဲ့ပြောခွင့်ရသူမရီလာကွတ်ရှ်မန်ကရှင်းပြပါတယ
် There was a time where
လက်ထက်ထားတာပဲဖြစ်ဖြစ်လက်မထက်ရသေးပဲကိုဝင်ဆောင်တဲ့အခါပဲဖြစ်ဖြစ်သားသမီးရလာတဲ့အခါစစ်တပ်ထဲကနေထွက်ပေးရတာပဲလေ
1980ပြည့်နှစ်ကလေးကျတော့စစ်တပ်ကလှုပ်ထုံးလုံးကြီးတွေပြင်လိုက်တဲ့အခါအမျိုးသမီးတွေဟာတိုက်ခတ်ရေးမဟုတ်တဲ့လေရင်တွေကိုမောင်းနှင်ခွင့်ရခဲ့ပါတယ်1990 91ခုနှစ်တင်လေခွေစစ်ပွဲအပြီးမှာတော့အဲ့ဒီကန့်တတ်ချက်တွေမရှိတော့ပါဘူး American စစ်တပ်ကအမျိုးသမီးတွေလိုအပ်တယ်ဆိုတာကိုသဘောပေါက်လာပုံရတယ်လို့ Marilla Cushman ကသုံးသပ်ပါတယ
် Particularly during the global war on terror we started bringing women attaching them to infantry units
အထူးသဖြင့်ကမ္ဘာတဝန်းရှက်ဖတ်မှုတိုက်ခိုက်ရေးစစ်ပွဲမှာအမျိုးသမီးအင်အားလဲလိုအပ်တဲ့အတွက်အမျိုးသမီးတွေကိုစုဆောင်းပါတယ်အာဖဂန်နစ္စတန်နဲ့အီရတ်မှာရင်ကျိမှုဓလေ့ထုံးစံအရအမျိုးသမီးတွေကိုစစ်ဆေးတဲ့အခါအမျိုးသမီးတွေသာကင်တွယ်ရတာမို့စစ်သမီးတွေကိုကြီးတက်တဲ့အထူးတပ်ဖွဲ့တွေမှာတာဝန်ပေးရပါတယ်။ဒါကြောင့်အမျိုးသမီးတွေမပါဘဲစီမံကုတ်ကဲလို့မရဘူးဆိုတာကိုပိုးပြီးတော့ရှင်းရှင်းလင်းလင်းသဘောပေါက်လာတာပါ
။ဒီနေ့အမေရိကန်စစ်တပ်မှာအမျိုးသမီးဥယျာဉ်14ရာခိုင်နှုန်းရှိပေမယ့်ဒီအဆင့်ရောက်ဖို့အတွက်နှစ်တော်ကြာတိုက်ပွဲဝင်ခဲ့ကြရတာဖြစ်တယ်လို့ Marilla Cushman ကပြောပါတယ်။
Let the generations know that women in uniform also guarantee
ဝတ်ထားတဲ့အမျိုးသမီးတွေဟာလည်းသူတို့လွတ်လပ်ခွင့်အတွက်အာမခံချက်ရှိတယ်ဆိုတော့ကိုမျိုးဆက်သစ်တွေကိုအသိပေးဖို့လိုပါတယ်။ရဲစွမ်းတတ္တိရှိတဲ့အမျိုးသားတွေနဲ့အတူအမျိုးသမီးတွေလည်းရင်မောင်တန်းနိုင်တယ်ဆိုတာဟာကျမတို့ရဲ့ခိုင်မာတဲ့ယက်တီချက်ပါပဲ
။ဒီစစ်ပြန်အမျိုးသမီးကြီးနှစ်ယောက်စလုံးကတော့ American စစ်တပ်မှာအမျိုးသမီးတွေစစ်မှုထမ်းနိုင်တဲ့အနေအထားကိုဝမ်းသာပီတိဖြစ်နေကြပါတယ်တဲ့။ဖော်ဖော်လီဘီဟိန်းစ်ကတော့စစ်တပ်ကအမျိုးသမီးတွေအပေါ်ဘလို့ပဲကန့်တန့်ထားပါစေသူကတော့သိကြယူမဆိုင်ခဲ့ပါဘူးဆိုတာကိုဝန်ခံပါတယ်လို့ပြောပါတယ်ရှင
်ဒေါက်ကင်ဆိုဝင်းပြောပြသွားတာပါရှင်အမေရိကန်အောက်လွှတ်တော်အမတ်တွေအနေနဲ့သမ္မတထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတာတွေဆက်ပြီးတော့လုပ်နေတဲ့အချိန်မှာနိုင်ငံရေးအရာလဲအကျိတ်အနယ်အပြောင်းရမယ့်ပြည်နယ်တစ်ခုဖြစ်တဲ့ Wisconsin မက်ဆန်ဒါရှင်တွေကလည်းသူတို့ရဲ့သဘောထားအမြင်တွေကိုပေါ်ထုတ်ပြောလာကြပါတယ် VOA သတင်းတောက် King Flora Box က Medicine မြို့ကနေသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင
် Wisconsin Medicine တက္ကသိုလ်က College Republican အဖွဲ့ရဲ့ Digital ညွှန်ကြားမှုတယောက်အနေနဲ့အသက်20အရွယ် Evan Carabas ကသတင်းအချက်အလက်တွေကိုအမြဲဖတ်ရှုနေတာပါသမ္မတထရန့်ကနိုင်ငံရေးပြိုင်ဘက်တယောက်အကြောင်းစုံစမ်းပေးဖို့ Ukraine သမ္မတကိုတောင်းဆိုတဲ့ကိစ္စကသူအတွက်ပြဿနာမဟုတ်ပါဘူး
President Zelensky of
Ukraine သမ္မတ Zelensky ဟာသူဟာဘလို့ဖိအားပေးတာကိုမှမခံရဘူးလို့ပြောသွားတာပါဒါကြောင့်ဒါ ਉਹ ပြဿနာမရှိဘူးလို့ထင်တာပါအ
ဲဒါကြောင့်လဲသမ္မတ Trump ကိုအရေးယူဖို့လုပ်နေတာကို Evan Carabas ကမထောက်ခံပါဘူး
I do think the Democrats are getting a little
Democrats အခြေအနေနည်းနည်းဆိုးလာပြီလို့ကျွန်တော်ထင်ပါတယ်2020မှာ Trump ကိုနိုင်မယ်လို့သူတို့လုံးဝယုံကြည်မရှိတဲ့အတွက် Trump ကိုရေးယူဖို့ကြိုးစားနေတာပါဒါကလည်းလူတွေအမြင်ဆောင်လုပ်နေတာပါ
အရေးကြီးတဲ့လုပ်ငန်းစဉ်ကိုထည့်ထားတာအကြောင်းရှိရလို့မြင်ပါတယ်ကျမတို့ကအဲ့ဒီအခြေအနေကိုရောက်နေပါပြီ
သမ္မတထရန့်ယူကရိန်းသမ္မတနဲ့ဖုန်းဆက်သွယ်ပြောဆိုမှုဟာအားလုံးကောင်းတယ်လို့သမ္မတကပြောနေတာနဲ့တခြားစီပဲလို့ Wisconsin နယ်ဘက်ကမဲဆန္ဒရှင် Bennett Rainfors ကယုံကြည်နေတာပ
ါ I just don't trust what
you ကျမကတော့သူပြောတာကိုမယုံပါဘူးရှင်သူအနေနဲ့တယ်လီဖုန်းပြောတဲ့အခါမှာစဉ်စဉ်ချင်းချင်းပြောခဲ့တယ်လို့ကိုမထင်ပါဘူးဒါရီဟာအရေးကြီးလို့လွတ်ထားလို့မရဘူးလေ
2016ခုနှစ်တုန်းက Wisconsin ပြည်နယ်မှာသမ္မတ Trump ပုတ်ကာတီကအနိုင်ရသွားခဲ့တာပါ2020မှာလည်းသမ္မတရာထူးကိုထပ်မံအနိုင်ရစေဖို့ဒီပြည်နယ်ကအလွန်အရေးပါပြီးတော့သမ္မတကိုအရေးယူဖို့လုပ်နေတာဟာမဲဆန္ဒရှင်တွေကိုကွဲပြားစေတာပ
ါ We've also gone through
ပြည်ရဲ့သမ္မတရွေးကောက်ပွဲ၅ခုမှာ၃ခုလောက်က1ရာခိုင်နှုန်းထက်နည်းပြီးတော့အနိုင်ရသွားတာပါကျွန်တော်ပြည်နယ်ကအဲ့လိုမျိုးအညီမျှကွဲနေတာမျိုးပ
ါ Charles Franklin ကမာကတ်အမြင့်စစ်တမ်းကောက်ယူရေးဥပဒေအကြောင်းကညွှန်ကြားမှုတစ်ယောက်ဖြစ်ပြီးဝင်းစကွန်ဆန်ပြည်နယ်မှာမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေရဲ့အမြင်ကိုလာစဉ်စစ်တမ်းကောက်ယူတာပ
ါ We've seen a little bit more
ခုချိန်မှာကျွန်တော်တို့ကောက်ယူရတာကအရေးယူတဲ့လုပ်ငန်းစဉ်ကိုစက်ညင်တဲ့သူကထောက်ခံသူထက်နည်းနည်းများပါတယ်46 48ဆိုပြီးတော့ရေကန်တော့နည်းနည်းလေးပဲကွာတာပါဒီထက်ကွာတာကအရေးယူပြီးတမန်အဖြစ်ကဖယ်ရှားရေးမှာ51ရေကန်တော့ကဖယ်ရှားရေးကိုစန့်ကျင်ပြီးတော့40 43ရေကန်တော့အောက်ကအရေးယူပြီးသမ္မတအဖြစ်ဖယ်ရှားရေးကိုထောက်ခံပါလေ။တနင်္ဂနွေလုံးနဲ့နှိုင်းရှင်တော့အဲ့ဒီနှစ်ခုတည်းကတစ်ခုခုကိုထောက်ခံသူယာနှုန်းကနေပါလေ
။ Franklin အမြင်စစ်တမ်းအရထောက်ခံသူတွေစန့်ကျင်သူတွေဟာကိုထောက်ခံတဲ့ပါတီအတိုင်းလုပ်ကြတာပါ။ဒါပေမဲ့လွတ်လပ်တဲ့မဲဆန္ဒရှင်တွေကတော့အမြင်မတူပါဘူး။
But right now in our October poll, we found independents more opposed to hearings and
October la ka yu tha de amin sit tan ya lut lat de me sana shin ni ha yi bu a phet tamat trump ko ma thauk khan ja bi me le yi bu cha na ra ri ya yu ka phe sha yi ri ko me sana shin bi du ti ya long tha po bi lo san chin ni da wa da mai le di lut lat de me sana shin ni ha ukraine ne phone pyo ke de kisa tat tu ri a chang te cha ti ya ne ba de
ti lo khu song san ni da kaw ma le
william clayton ga သမရကိုအရေးယူဖယ်ရှားရေးကိုထောက်ခံသူဖြစ်ပြီးတော့ Republican အများစုကြီးစိုးထားတဲ့အထက်လွှတ်တော်မှာတရားစွဲဆိုဖို့ခတ်မယ်လို့လည်းနားလည်ပါတယ
် Republican ထက်လွှတ်တော်မှတ်ဒီကသူ့ကိုယာလူကထုတ်ဖို့မဲပေးကြမှာမဟုတ်ပါဘူးသူ့ကိုထုတ်ဖို့ကရွေးကောက်ပွဲပဲရှိပါတယ
်သမရ Trump ထပ်ပြီးရွေးကောက်ပွဲအနိုင်ရဖို့Evan Garabas တို့ကကူညီဖို့ဆင်သစ်ဖြစ်နေပါပြီ
And his gun is base really fired up and he's raised
ဒီကိစ္စကြောင့်သူ့ကိုထောက်ခံသူတွေပို့ပြီးတက်ကြွတာပါတယ်စံချိန်တင်လောက်အောင်သူအလှငွေတွေလက်ခံရရှိပါတယ်ဒါကလည်းအရေးယူဖို့လုပ်ငန်းစဉ်လုပ်နေတဲ့၍သူ့ကိုထောက်ခံသူတွေတက်ကြွနေမှာပါကျွန်တော်ကဒါကိုမကောင်းပြောစရာမရှိပါဘူ
းအခုလက်ရှိ Wisconsin ပြည်နယ်တစ်ခုလုံးအမည်စင်တန်းအရသမရ Trump ဟာသူ့ရဲ့2020မှာအလားအလာရှိတဲ့ Democrat ပြိုင်ဘက်နောက်ကနေလိုက်နေရပါတယ်ခင်ဗျာ
ရရှိမှာလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူထုကြိုက်တဲ့ NLD ပါတီလင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူထုကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူ့အနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများဆောင်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်။အခုအင်္ဂါနေ့ညဒရက်ဒီလိုက်အစည်းအဝေးမှာတော့ရွေးကောက်ပွဲအကြိုကာလနဲ့အာဏာရ NLD ပါတီရဲ့ခြေလှမ်းတွေကိုတုံ့သက်ကြည့်ရအောင်ပါ။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒရက်ဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။မနက်ကအင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုထိုင်းနိုင်ငံသားကရင်တိုင်းရင်းသားတူအသက်ခံရမှုဥပဒေကြောင့်အရေးယူနိုင်ရေးစတင်နေပြီဆိုတာပြောပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ကတစ်တော်ဝင်အတွင်လွန်ခဲ့တဲ့9နှစ်ကအသက်ခံခဲ့ရတဲ့ကရင်တိုင်းရင်းသားလူခွင့်ရေးလှုပ်ရှားတက်ကြွသူဘေလီအသက်ခံရမှုနဲ့ပတ်သက်လို့ဆက်နွယ်နေတဲ့၄ဦးကိုထိုင်းတရားရုံးကဖမ်းဝေရန်ထုတ်လိုက်ပါပြီ။ Pashpuri Khyain Kankara Chan အမျိုးသားတစ်တော်ထဲမှာတစ်တော်ဝင်တန်းတွေကဖမ်းဆီးသွားပြီးနောက်ပျောက်ဆုံးသွားတဲ့ဘီလီရဲ့အလောင်းကိုပြန်လည်ရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်တန်တရာရှိခံရသူတစ်တော်အရာရှိအပါအဝင်၄ဦးကိုတရားစွဲဖို့ DSI ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနကတရားရုံးကိုဥတိုက်လျှောက်ထားလိုက်တာပါအပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်အခုအသက်ခံလိုက်ရတဲ့ကရင်လူခွေရေးတက်ကြွလှုပ်ရှားသူနိုင်ဘီလီရဲ့အလောင်းကိုတော့ထိုင်းမြန်မာနယ်စပ်တနင်္သာရီအမျိုးသားဥယျာဉ်နဲ့ဖြည့်ဆက်နေတဲ့ကန်ကရာချန်အမျိုးသားတစ်တော်ထဲမှာတွေ့ရှိခဲ့တာပါ။တိတ်ဆုံးသွားခဲ့တဲ့ဘီလီအမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI က၄လတာစစ်ဆေးခဲ့ပြီးတဲ့နောက်တစ်တော်အကြီးတန်းအရာရှိတွေပါဝင်နေတဲ့၄ဦးကိုလူတက်မှုတရားမဝင်ဖမ်းဆီးချုံနှောင်မှုလူရဲမှုတို့နဲ့တရားရုံးကနေဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနကတရားရုံးကိုဥတီလျှောက်ထားလိုက်တာဖြစ်ပါတယ်။ DSI အထူးစုံစမ်းစစ်ဆေးရေးအရာရှိပိုင်စစ်ဘိုင်မွန်ကဒီအမှုနဲ့ပတ်သက်လို့ထိုင်းသားသားနဲ့အခုလိုပြောဆိုသွားပါတယ
်အဲ့ဒါကဘုဘောကြာတာဆက်ဆံတယ်ဒီစားတော့ဆက်တယ်ဘောင်းဘုံတော့ဖြစ်တဲ့တာဖြစ်တော့
ဒီမှုနဲ့ပတ်သက်ပြီးမျက်မြင်သက်တည်တွေကို CCTV မှတ်တမ်းနဲ့တည်ဆုံးသူရဲ့ DNA တွေကိုအသေးစိတ်ကျွန်တော်တို့ပြန်ပြီးစစ်ဆေးရပါတယ်ဒီလိုစစ်ဆေးတဲ့အခါမှာစစ်ဆေးချက်တွေအရတော့ဒါကလူတက်မှုဖြစ်တယ်ဆိုတာထင်ရှားပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါပထမတစ်ကြိမ်တရားရုံးကဆင့်ခေါ်ခဲ့ပေမဲ့အဖြစ်မရှိကြောင်းတရားခဏ်ဖြစ်ဆွဆွဲခံရသူတွေဘက်ကငြင်းဆိုထားပါတယ်။ဒီအမှုကြန့်ကြာနေတဲ့အပေါ်မှာမိသားစုနဲ့ဒီအမှုကိုလိုက်ပါဆောင်ရွက်နေတဲ့လူခွင့်ရေးရှိနေဘက်ကတရားခဏ်ဖြစ်ဆွဆွဲခံထားရသူတစ်တော်အရာရှိပါဝင်လူ၄ဦးကိုအမြန်ဆုံးစစ်ဆေးအရေးယူပေးဖို့ကိုလည်းတောင်းဆိုထားကြပါတယ်။ထိုင်းရှိနေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံ내များအရေးနဲ့ရွှေပြောင်းလို့သမားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းရှိနေကြီးနိုင်စုရပုံကောင်းချက်ထွက်ခါတော့ပြမှုကျူးလွန်သူတွေကိုဥပဒေအရအရေးယူဖို့လိုအပ်ကြောင်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။
Government of Myanmar's law which was passed on the
ပတ်သက်လို့တရားခဏနေဟာနေမီအာနာပိုင်းနေဖြစ်နေတယ်သူတို့ကချင်းချောက်ကြရိအကြက်ကင်နာရီနေဆက်မြန်မန်နာရီအစပြောက်ရှင်းလင်းနေတာတွေဖြစ်ပါတယ်ဒါတွေဟာထိုင်းနိုင်ငံမှာမရှိတဲ့နဲ့လူခွင့်ရေးချိုးဖောက်မှုတွေပါအရာရှိတွေကိုယ်တိုင်ချိုးဖောက်နေတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်မှာကျူးလွန်နေတာတွေကိုနိုင်ငံတော်အဖြစ်နဲ့အရေးယူဆောင်ရွက်ပေးနိုင်အောင်ကြိ ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တ ဒီကတက်တေလုတ်ပြီးထိုင်းစစ်တော်အဖွဲ့ကမိရှုပ်ဖြစ်တိလိုက်တဲ့အမှုမှာအသက်ခံရတဲ့နိုင်ပြည်လီဟာအဓိကတက်တေလုတ်ပြီးထိုင်းရာရှိဒီကိုတရားဆွဲဆိုခဲ့တာဖြစ်ပါတယ်။သူရဲ့ဇနီးမူနော်ကသူမရဲ့ခင်မုန်းကိုထိုင်းစစ်တော်အဖွဲ့ကဖမ်းဆီးစစ်ဆေးပြီးအစာချောက်လိုက်တယ်ဆိုပြီးဆွဆွဲခဲ့ပြီးအမှုမှာဖော်ထုတ်ပေးဖို့အတွက်ထိုင်းတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာငါးန ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
မြန်မာတခွင်စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရသတင်းလွှာစတဲ့သတင်းပတ်စင်ခတ်တာတွေနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ1925 32နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1595ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတင်းလာနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲတွေအတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်။လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေချိန်အိတ်နားကိုကတ်လာတဲ့နောက်တစ်ယောက်ကိုရဲကအဓိကတနက်နဲ့ပြစ်လိုက်တဲ့ဗီဒီယိုတွေလည်းပြန့်နှံ့နေပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားတာမှာရဲအရာရှိကသူတနတ်ကိုလူယုံမှာစိုးရင်လို့ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောကြားသွားပါတယ်။ရင်ဘတ်နေရာကိုတနတ်ထိမှန်ခဲ့တဲ့အသက် 22 နှစ်အရွယ်ဆန္ဒပြသူဆေးရုံမှာခွဲစိတ်ကုသခံခဲ့ရပြီးစိုးရင်ရတဲ့အခြေအနေမှာရှိနေသေးတယ်လို့ဆေးရုံကပြောပါတယ်။တော်မီအကြီးကျယ်လောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံက New South Wales နဲ့ Queensland ပြည်နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။ New South Wales ပြည်နယ်မှာတော်မီလောင်ကျွမ်းမှုပေါင်း60ကျော်ရှိနေပြီးအဲ့ဒီထဲကထပ်ဝက်ကျော်လောက်ကိုမီးမထိနိုင်သေးဘူးလို့မီးတပ်တပ်ဖွဲ့အကြီးအကဲကပြောကြားခဲ့ပါတယ်။ရာသီဥတုအခြေအနေကြောင့်ပြည်နယ်မြောက်ပိုင်းမှာအခြေအနေပိုဆိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံကတရားရုံးမှတရားစွဲလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်မတော်တော်အောင်စိုးရတဲ့လူခွေချိုးဖောက်မှုတွေကြကြပြင်းပြင်းလုပ်ခဲ့တာဟာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုချိုးဖောက်တာလို့ဆိုပြီးအနောက်အာဖရိကကမွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာနိုင်ငံကနေအဖွဲ့ဝင်58နိုင်ငံပါတဲ့အစ္စလာမစ်နိုင်ငံများကောင်စီ OIC ကိုစားမြန်မာနိုင်ငံကိုတရားစွဲလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့အတိုက်ခံနိုင်ငံရေးကောင်ဆောင် Samsung ခွာပေါ်နေအခြေချုပ်ချထားတာကိုအာနာဘယ်နီကဖယ်ရှားလိုက်ပြီးတဲ့နောက်ဖနန်ပင်မျိုးတော်ကသူ့ရဲ့နေအိမ်မှာကမ္ဘောဒီးယားဆိုင်ရာအမေရိကန်နဲ့ပြင်သစ်တမ်မတ်ကြီးတွေတွားရောက်တွေ့ဆုံခဲ့ကြပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intercept 17နဲ့173တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.